ရသေးရောင်မြို့နယ်ထဲမှာအခြေချထားတဲ့အစိုးရစစ်တပ်တပ်ရင်း၃ခုကိုရခိုင်လက်နက်ကန် AA အဖွဲ့ကမနေ့ကပစ်ခတ်မှုဟာသတိပေးယုံသာဖြစ်တယ်လို့ AA အဖွဲ့ရဲ့ပြောခွင့်ရခိုင်သုခကပြောပါတယ်။အဲဒီနောက်ပြန်လည်ပစ်ခတ်မှုဖြစ်ပွားခဲ့ပြီးအနီးအနားကျေးရွာကအရက်သားတွေထိခိုက်ဒဏ်ရာရတာရှိပါတယ်။ဒီသတင်းအပြည့်အစုံကို VOA သတင်းတောက်ကိုသက်နိုင်ကသတင်းပေးပို့ထားပါတယ်ရှင်။
ရခိုင်ပြည်မြောက်ပိုင်းရသေတောင်မြို့မှာရှေရှာတာလေမြန်မာစစ်တပ်ဖွဲ့ကတိုက်ရင်၃ခုကိုမနေ့ကတောက်ကြနေညနေ၁၇နာရီလောက်မှာအေဖွဲ့ကလက်နက်ကြီးတွေနဲ့စတင်ပစ်ခတ်ခဲ့တာကြောင့်တနေ့၄နာရီကြာပြန်လည်ပစ်ခတ်မှုဖြစ်ပေါ်ခဲ့ပါတယ်မြန်မာတပ်တွေဖက်ကမကြာခဏဆိုလိုလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေလုပ်နေတဲ့အတွက်အေတပ်ဖက်ကခုလိုတွန့်ပြန်တတိပေးရတာဖြစ်တယ်လို့အေပြောခွင့်ရခိုင်ဒုခကပြောပါတယ
်ဒီမနေ့ကဒီနိုဝင်ဘာလ၁၅ရက်ဒီညမှာဒီ၅၀နာရီလောက်ပါဘောနော်ဒီကမာ၁၀တိုက်ရဲ့ရေတိတောင်ချိစိတ်ကြီးခမာ936 938 937အဲ့ဒီတိုက်ရင်ထန်တဲ့ရှုပ်တွေကိုကျွန်တော်တို့သခိုင်းတက်တို့ဆက်ကနေပြီးတော့ဟိုတတိပိပစ်ခတ်မှုတွေလုပ်ခဲ့တာရှိတယ်ဆိုတော့ဒါကြောင့်ဟိုတတိပိပစ်ခတ်မှုတွေလည်းရတယ်လို့ဆိုလို့ရှိရင်ဒီကမာ၁၀တက်ဟာဒီတိုက်ရင်ထန်တဲ့ရှုပ်တွေကနေပြီးတော့မှလက်လက်ကြီးတွေနဲ့ဒါမစင်းမချင်းရန်ကားပစ်ခတ်မှုတွေကိုနော်ဒီရဲ့ပိုင်းတွေမှာပို့ပြီးတော့လုပ်လာတဲ့အတွက်ကြောင့်လို့ကျွန်တော်တို့ဘက်ကလည်းပဲဟိုတန်ရန်တတိပိပစ်ခတ်မှုတွေကိုလောက်ဆောင်ခဲ့ရတာဖြစ်တယ်ကြ။ခေတ်ကကြာဆုံးမှုကတော့ဟိုအပြည့်အစုံတော့မတိရတော့ဘူးကြ။ဆိုတော့ကျွန်တော်တို့လည်းဟိုဆက်ပြီးတော့စုံစမ်းနေဖြစ်ပြီးရှိသေးတယ်
။အဲအဖက်ကပြစ်တာတိတ်မကြပါနဲ့။စစ်တပ်ဖက်ကတော့မနေ့၃နာရီလောက်ထိကျေးရွာနီနာတောင်တန်းတွေကိုပြစ်ခတ်နေတာဖြစ်တယ်လို့ခိုင်ဒုခကဆက်ပြောပါတယ်
။ဟိုအဲ့ဒီကျွန်တော်တို့ဘက်ကတတိပိပစ်ခတ်တာကဟိုအရှင်ကဟိုတိတ်မကြဘူးကြ။နော်ကျွန်တော်တို့တတိပိပစ်ခတ်တယ်လို့ပြောလို့တာ။ဆိုတော့ဗမာစစ်တပ်ဖက်ကရောသူတို့ဒီဟိုညအော်ဒါကတော့မလဲမလဲအာရုံ၃နာရီလောက်ပြီအောင်တို့ဒီသူတို့ရဲ့စခန်းတွေကနေပြီးတော့လက်နေကြီးတွေနဲ့ဒါဟိုအဲ့ဒီအနီးမှာတဝက်ကိုအကုန်လုံးရန်သားပြစ်ခတ်မှုတွေကိုတ냐လုံးလုပ်ခဲ့တယ်လို့ဆိုကျွန်တော်တို့သိရတယ်။ဆိုတော့ဒီကြေးရသားတွေထိခိုက်မှုအခြေအနေအဲ့ဒီဥစ္စာတွေလည်းကျွန်တော်တို့ဟိုဆက်ပြီးတော့စဉ်းစားနေတယ်လို့ရှိသေးတယ
်။အခုလို့ပြစ်ခတ်ခံရတာမှန်ပေမယ့်အဲအဖွဲ့ကပြစ်လိုက်တဲ့လက်နေကြီးတွေဟာစစ်တပ်စခန်းတွေစီမထိပဲပဝန်းကျင်ကကြေးရွာတွေကိုတော့ထိတယ်လို့မြန်မာတပ်ဖွဲ့ကပြန်ပြောပါတယ်။နောက်ပိုင်းတိုင်းစစ်ထာနယ်ချုပ်ပြောခွင့်ရဘုံမုံကြီးဝင်းစော်ဦးက
တပ်ခါကိုဝင်တိုက်တာမဟုတ်ပါဘူးအဲ့ဒီရသီတောင်ရဲ့ရသီတောင်ရဲ့အရှိဘက်မှာကီလိုမီတာ8000လောက်ကွာဝေးတော့မှာဟောကွာဒီကောကွာဒီကောအဲ့ကွာဒီကောကဒီကောင်းကြီးဟလာစောတိုက်ကုန်းလို့ယူဆတဲ့ခါနဲ့ဒီကောင်းကြီးနှမ့်တယ်ကွာဒီကောင်းကြီးကနေနှမ့်ပြတဲ့ခါမှာသူတို့ပြစ်လိုက်တဲ့ဘုံကြီးကအဲ့တက်နေရာကိုမကြဘဲနဲ့အဲ့နာမှာဟလာဟိုဇွားနေရွာရှိတဲ့အဲ့နာမှာနော်ဟလာအော်နနောက်ကိုရှင်နဲ့နနောက်ကိုရှင်ရွာမြရွာအောင်အဲ့နာမှာကြာလို့ဟောရခိုင်တော့ဒီနား6ဦးတော့ခံရတယ်ဆိုသိရ
ဘသူပြစ်တယ်ဆိုတာကိုသေချာမသိရပါနဲ့နှစ်ဖက်ပြန်လိုင်းပြစ်ခတ်တာတို့ကြောင့်တိုက်ပွဲဖြစ်ပေါ်တဲ့အနီးပတ်ဝန်းကျင်ခြေရွာမှာအရသာထိခိုက်မှုတွေရှိတော့ခဲ့ပါတယ်မတောက်သူရှင်ခြေရွာအောက်ရှော်ယူမုံဦးမုံမြအေးကအခြေအနေကိုအခုလိုပြောပြပါတယ
်ကျွန်တော်တို့မတောက်သူရှင်ရောကမင်းကလေးကသူ့တန်ရာအခြေအနေလေးကတော့လက်မောင်းအကုန်လုံးပဲခြံတော့တာဟိုဒီခေတ်ကတော့ဆရာမကိုမျိုးရဲ့အဲ့ဒီစီချက်တွေကိုခေတ်ကြီးကပုံစံတော့ကတက်တာတဲ့အနေထားကိုရောက်တော့ပြန်ဆောက်လို့ဒီလိုအားမသိရပါဘူးမတက်တစားပြည့်တော့ပ
ါလက်ရှိရှင်မှာတော့တက်နေနေတဲ့ခြေရွာတွေကဒေသခံတွေကတော့ကြောက်လိုက်ပြီးတခြားဘေးလွတ်ရာခြေရွာတွေကိုထွက်ပြေးနေကြပါတယ်ဒီပြစ်ခတ်မှုတွေမဖြစ်ပေါ်ခင်မနေ့ကနေ့လယ်ပိုင်းမှာလဲရတိတော်မျိုးနေနဲ့မြောက်ဦးမျိုးနေတွေမှာတက်နေအဖွေကြတိုက်ပွဲတွေဖြစ်ပေါ်ခဲ့ပြီကြောက်တော်မျိုးနဲ့တရက်တပင်ကြေးရွာနဲ့တခြားအနီးနားရွာကဒေသခံတွေကိုတပ်မတော်ဖက်ကဖမ်းဆီးစစ်ဆေးနေတာတွေလည်းရှိပါတယ်။အခုဆိုရင်ရခိုင်မြောက်ပိုင်းဒေသမှာတပ်နဲ့အဲအဲကြားမှာတိုက်ပွဲတွေပြင်းထန်လာသလိုစစ်ပေးဆောင်ဥယျာဟာလည်းရခိုင်တိုင်းရင်းသားမျိုးနွယ်စုများအစည်းအရုံး REC ရဲ့စစ်တမ်းအရ8000နီးပါးရှိနေပြီးအရာသားတွေဆုံးသူထိခိုက်ဒဏ်ရာရသူတွေနဲ့နှစ်ဖက်ဖမ်းဆီးစစ်ဆေးခံနေရသူတွေလည်းအများအပြားရှိနေပါတယ်။